ီးရတဲ့လပိုင်းအနေနဲ့တွေ့မှာသမ္မတဒေါ်နယ်ထရမ့်အစိုးရကဗနီဇွဲလားနိုင်ငံမှာသမ္မတမာဒူရိုအစိုးရပြုတ်ကြတော့မယ်လို့ယုံကြည်ကြောင်းထုတ်ပြောလာခဲ့ပါတယ်။ဒါပေမဲ့ရုရှားစစ်တပ်တွေကိုတောင်အမေရိကတိုက်နိုင်ငံဖြစ်တဲ့ဒီဗနီဇွဲလားနိုင်ငံတဲကိုပို့တိုးပြီးတော့ချလာပြီးတဲ့အနောက်မှာတော့ဗနီဇွဲလားပြည်ထနာဟာဆက်ရှိနိုင်ပြီးအမေရိကန်နဲ့ရုရှားကြားမှာဗနီဇွဲလားကိုတဆင့်ခံထားတဲ့တိုက်ပွဲမျိုးဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်။နောက်ဆုံးမှာသမ္မတထရမ့်အနေနဲ့တန်တမန်နဲ့စီးပွားရေးပိတ်ဆို့တဲ့အဆင့်ထက်ကျော်ပြီးတော့လွတ်ရတဲ့အနေအထားရောက်သွားမှာကိုသုံးသပ်သူတွေကစိုးရိမ်နေတဲ့အကြောင်း VOA သတင်းတောက်တက်စီဝီတာကူဆွာလာသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ရုရှားနိုင်ငံရိုစဝါတိုကုမ္ပဏီကနေထုတ်ထားတဲ့ဂျဟရင်တွေကိုဗနီဇွဲလားနိုင်ငံကိုပို့ပေးနေပါတယ်။ဒီရုရှားကုမ္ပဏီကစာဂျီအော့စတာပန်ကိုကသူရုရှားလိုပြောတာကဗင်နီဇွဲလားပြည်သူတွေကနောက်ထပ်ရဟယင်တွေထပ်တောင်းဆိုလာရင်ဒီရဟယင်တွေကိုပို့ပေးလိုက်မှာလို့ပြောတာပါရုရှားသတင်းအေဂျင်စီတွေဆိုရရုရှားကကြီးမှုလုပ်ပေးတဲ့ရဟယင်မောင်းတင်တန်းဌာနကိုဗင်နီဇွဲလားမှာဖွင့်ထားပြီလို့ထုတ်ဖော်လိုက်ပါတယ်ဒါပြင်ရုရှားကိုရောင်းထားတဲ့လေကြောင်းရန်ကာကွယ်ရေးစနစ်တွေအတွက်ဝန်ဆောင်မှုပေးဖို့ရုရှားတပ်သားတရားခံဆေးလွတ်ထားပါတယ်အမေရိကန်အင်တာပရိုက်စ်အဖွဲ့ကြီးကသုံးသပ်သူရောဂျာနိုရီကာက
is the big powerkind of a confrontation now.
ဘာသာအင်အားကြီးနိုင်ငံတွေထိတ်တဲ့အားပြန်ကြတာပါ။ကြည့်လေရုရှားကဒီနိုင်ငံတွေကိုဝင်သွားပြီ။ဒါကိုအန်တုတဲ့အနေနဲ့အမေရိကန်ကသတိပေးနေတယ်။ဥပမာနဲ့ပြောရရင်တော့အရင်တုန်းကမာဒူရိုသူ့အလိုလိုဇက်သိမ်းသွားမယ်လို့သဘောထားတဲ့တရုတ်ကလည်းစဝင်လာပြီလေ
။ကြီးခဲ့တဲ့အပတ်တုန်းကပဲတရုတ်နိုင်ငံကလည်းလေယာဉ်ကြီးတစ်စီးနဲ့65တန်ရှိတဲ့ဆေးနဲ့ထောက်ပံ့ရေးပစ္စည်းတွေကိုမာဒူရိုအစိုးရအတွက်ပို့ပေးလိုက်ပါတယ်။American Donald Trump ကတော့
Venezuela right now
ကျွန်တော် Venezuela ကိုစောင့်ကြည့်နေပါတယ်အခုလောလောဆယ်မှာ Venezuela နိုင်ငံကတကယ့်ကိုကြီးမားတဲ့ပြဿနာကြီးဖြစ်နေတာပါဒါကြောင့်မို့ဒီအကြောင်းအများကြီးကိုလူတွေအများကြီးနဲ့ပြောရမှာပါအဲ့ဒီထက်မှသမ္မတပူတင်နဲ့ပါကောင်ပါမယ်တရုတ်သမ္မတရှီလည်းပါနိုင်မှာ
ဒါပြင်သမ္မတ Trump ကရုရှားအနေနဲ့ Venezuela ကနေထွက်သွားဖို့တောင်းဆိုထားပြီးတုံ့ပြန်နေတာအားလုံးကိုစဉ်းစားနေတယ်လို့သတိပေးခဲ့ပါတယ်ဒါပေမဲ့တရုတ်နဲ့ရုရှားကတော့အခုဗင်နီဇွဲလားခေါင်းဆောင်မာဒူရိုကိုကူညီနေတာကဗင်နီဇွဲလားနဲ့နိုင်ငံတကာဥပဒေနဲ့ကန့်ညီတယ်လို့ပြောနေပါတယ်။ဒါပေမဲ့အမေရိကန်အရာရှိတွေကလည်းရုရှားပေါ်နောက်ထပ်ပိတ်ဆို့တိုက်ခိုက်မှုတွေလုပ်မယ်လို့ချိန်ချောက်နေပါတယ်။ဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အီလီယော့အဲဘရမ်စ်က
ရုရှားအနေနဲ့သူတို့ဒီမှာလုံချင်တိုင်းလုပ်လို့ရမယ်လို့ထင်တော့မှားကြီးမှားပါလိမ့်မယ်။သူတို့လုံချင်တိုင်းလုပ်လို့မရပါဘူး
။တကယ်တော့ရုရှားနဲ့တရုတ်အနေနဲ့ဗင်နီဇွဲလားကိုဒေါ်လာဘီလီယံပေါင်းများစွာချိန်ကြတာကိုပြန်မရမှာစိုးရိမ်နေကြပါတယ်။ဒါပေမဲ့ရုရှားအတွက်တော့ငွေကြေးတွက်တာသက်သက်မဟုတ်ပဲပထဝီနိုင်ငံရေးပါတွက်ပြီးဩဇာထူထောင်လာတာပါ။2015ခုနှစ်တုန်းကလည်းရုရှားအနေနဲ့စီးပွားပြည်တွင်းစစ်မှာဝင်ဆက်ခဲ့ပြီးသမရဘရှာအယာဆတ်ဆိုရပြန်ထောင်လာအောင်ကူညီပေးခဲ့တာမို့အလားတူဗင်နီဇွဲလားမှာဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေပါတယ်။ American Enterprise အဖွဲ့ကြီးက Roger Noriega က
"Just the Russians are testing us."
ရုရှားကကျွန်တော်တို့ကိုသွေးလိုဆန်းနေပါတယ်ကျွန်တော်တို့ဘက်ကစည်ရေးသုံးဖို့လိုမျိုးခိုင်မာတဲ့ချင်းချောင်းမှုမပါတဲ့မူဝါဒနဲ့တွားကြတဲ့အခါကျတော့ရုရှားဘက်ကလာပြီးတော့လေဖြီးမနေနဲ့လို့ပြန်စိန်ခေါ်တဲ့သဘောပေါ့နော
်တချို့ကြွကျင်သူတွေကတော့အင်အားကြီးနိုင်ငံတွေရဲ့တဆင့်ကန်လူငါးဒီတိုက်ပွဲမဖြစ်ရအောင်ယာယီသမရကြီးညာထားတဲ့ဟွမ်ကွိုက်တို့အနေနဲ့ရုရှားနဲ့တရုတ်တို့ကိုမာဒူရိုကိုကွန်ပျူတာရက်ရင်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေလုံးဝမဆုံးရှုံးစေရဘူးလို့ဆွဲဆောင်တင်တယ်လို့ဆိုပါတယ်ဒါပေမဲ့ American ရှေ့ဆိုင် Brookings မူဝါဒအဖွဲ့က Jeffrey Jess ကတော့
Both the Russians and the Chinese are going to want to be
ရုရှားရဲ့တရုတ်ဘာဗင်နီဇွဲလားနဲ့ဆက်ဆံမှာတတိကြီးထားခြင်းတက်မှာပါဒီပြဿနာရဲ့ benefit ဆလုံးနဲ့သူတို့ဆက်ဆံရေးကောင်းတက်နိုင်ဖို့ထိန်းသိမ်းလှုပ်ဆောင်သွားခြင်းမှာပါဘာလို့လဲဆိုတော့နောက်ဆုံးမှာဘယ်သူပဲအာဏာရလာကြလာသူတို့ကျွေးမြည်ပြီးပြန်ဆက်ပေးလာရအောင်လေ
အခုလောလောဆယ်မှာတော့ဒီဗင်နီဇွဲလားပြည်ပခကြီးမားလာတဲ့အမြဗင်နီဇွဲလားပြည်သူတွေအနေနဲ့အစအစတော်တော်ရင်နဲ့လက်စမီတက်တာတွေကိုပုံမှန်ခန်းစားလာနေရပါတယ်ခင်ဗျာ